Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်ဖီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာ9ရက်တနင်္ဂနွေနေ့ညဖက်9:20နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ3251အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေပါတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညဖက်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါအနေခတ်သိမ်းကင်းကြင်ကြပါစေမြမအချက်တဲကိုစူပါမန်ကတောင်းမဖြစ်ရှင်းနိုင်ဘူးလို့မြမနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ်ကစနေနေ့မှာဝေခံလိုက်ပါတယ်မြမကိစ္စတဲ့ပတ်သက်ပြီးကမ္ဘောဒီးယားဝန်ကြီးချုပ်ကိုကူညီမယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်ယူကရိန်းကတီးနှံတင်လာတဲ့တင်မော်လေးစင်းကိုပူးတွဲပေါက်ဆက်ညှိနှိုင်းစင်တာကဖွင့်ပြုလိုက်ပါတယ်အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြပါပါ
ကောင်းပါပဲရှင်။ရုရှားနိုင်ငံရဲ့ကျူးကျော်စစ်တမ်းကနေလွတ်မြောက်စေပြန်လည်ပြုစုရေးစနအကြောင်းသတင်းဆောင်မှမှာကြားဖို့ရှိတာကတော့
Personnel of Dolos zabrata samo doroge obladnenie kine v tsentri i stemo
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်စစ်တမ်းတင်တရိတ်ဆန်တွေကိုကူတာပေးနေတဲ့ယူကရိန်းနိုင်ငံထဲကဆေးရုံအကြောင်းသတင်းဆောင်မှကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းညပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင့်ကွင်းမြမပြည်မပေးစာများသတင်းထဲကသုတနဲ့ထူးခြားဆန်များသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုလိုသတင်းဆောင်မှတွေမတိုင်ခင်မှာတော့ဒီကနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါရှင်။
မြမချတဲ့ကိုစူပါမန်ကတောင်မဖြစ်ရှင်းနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ်ကစနေနေ့မှာဝန်ခံလိုက်ပါတယ်။အာဆီယံကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်၅ရပ်ဟာတိုးတက်မှုမရှိဘူးလို့တောက်ချနေကထုတ်ပြန်ချက်မှာအာဆီယံကပြောထားပါတယ်။ရေတိုမှာတိုးတက်မှုရရှိဖို့မျှော်လင့်ချက်နှဲသွားကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ် PRAC.com ကစနေနေ့မှာသတင်းထုတ်တွေကိုပြောပါတယ်။ကျွန်တော်ကအထူးသံတမန်တာဖြစ်ပါတယ်။စူပါမန်မဟုတ်ပါဘူးလို့သူကဆိုပြီးမြမပြတနာကိုစူပါမန်တောင်ရှင်းနိုင်နိုင်မယ်လို့ကျွန်တော်မထင်ပါဘူးလို့ပြောသွားခဲ့တာပါမြမမှာဖြစ်ပေါ်နေတဲ့ပဋိပက္ခမျိုးကိုဆွေးနွေးညီနိုင်ဖို့နှစ်ပေါင်းများစွာကြာနိုင်ပါလေမြမနိုင်ငံကိုအထူးကိုယ်စားလှယ်ကနှစ်ခါပဲသွားပြီးုံနဲ့တချို့လူတွေကစိတ်မရှိကြတော့ပဲအချိုးရလတ်ကိုတောင်းဆိုကြပါတယ်လို့ Prax.com ကပြောပါတယ်နိုဝင်ဘာလမှာကျင်းပမဲ့အာဆီယံခေါင်းဆောင်များထိပ်သီးညီလာခံမတိုင်မီမှာစစ်ကောင်စီကခိုင်ခိုင်မာမာအရေးယူဆောင်ရွက်ချက်တချို့ရှိဖို့လိုလိမ့်မယ်လို့လည်းသူကအလေးပေးပြောသွားပါတယ်ပြီးခဲ့တဲ့အပစောပိုင်းတုန်းကမလေးရှားကမြန်မာပေါ်တင်းတင်းမာမာအရေးယူဖို့တောင်းဆိုရမှာနိုဝင်ဘာထိတိုးတက်မှုမရှိခဲ့ရင်မြန်မာကိုအဖွဲ့ဝင်ဖြစ်ကရပ်ဆိုင်ထားနိုင်တဲ့အထိပြောဆိုခဲ့တာရှိပါတယ်ပြီးခဲ့တဲ့နှစ်အာနာသိမ့်ပြီးခဲ့ကစစ်ကောင်စီကဖမ်းဆီးခဲ့တဲ့သူပေါင်းဟာအရင်အပကုန်မှာ15,000ကျော်သွားခဲ့ပြီဖြစ်တယ်လို့အသက်ခံရသူပေါင်းဟာလည်းဩဂုတ်လ9ရက်နေ့ထိ1565ယောက်ရှိသွားခဲ့ပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကပြောပါတယ်
စစ်တပ်ကအုပ်ချုပ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာရေးအာဆီယံအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုဂျပန်အစိုးရကပံ့ပိုးပေးသွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးယုရှိမဆဟာယာရှိကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုမနေ့စနေနေ့ကပြောကြားလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဟာယာရှိဟာဝန်ကြီးချုပ်ဟွန်ဆန်နဲ့ဖနွန်ပင်မြို့တော်မှာတွေ့ဆုံခဲ့တာပါ။စစ်ကောင်စီကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူ၄ဦးကိုကွပ်မြစ်လိုက်တဲ့လောက်ရနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်အနေနဲ့ဒီကမှာဂျပန်အစိုးရအနေနဲ့အထူးပဲစိုးရိမ်ပူပန်မိတယ်ဆိုတာကိုဝန်ကြီးချုပ်ဟွန်ဆန်နဲ့ဖနွန်ပင်မြို့မှာတွေ့ဆုံစဉ်ပြောကြားခဲ့တယ်လို့ဂျပန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံရဲ့ကန့်သတ်ချက်မရှိကူညီထောက်ပံ့မှုတွေကိုကျေးဇူးတင်ကြောင်းပြောကြားတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကအရှိမတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေတွေကိုတိုးတက်ပြောင်းလဲလာအောင်ဂျပန်နိုင်ငံအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောကြားခဲ့ပါတယ်။ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကအကြမ်းဖက်နှိပ်ကွနေချိန်မှာပဲမြမအရေးပြန်လည်ညှိနှိုင်းဖို့အာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ကမ္ဘောဒီးယားကစူးစမ်းဆောင်ရွက်နေတာပါကမ္ဘောဒီးယားဝန်ကြီးဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ Prat Sakhon ဟာစစ်ကောင်စီတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အခုနှစ်တွင်းမြန်မာနိုင်ငံကိုနှစ်ကြိမ်တွားရောက်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့မနေ့ဖေဖော်ဝါရီလ10ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒေါံဆန်းစုကြည်နဲ့တော့တွေ့ဆုံခွင့်မရခဲ့ပါဘူးခင်ဗျာ
ယူကရိန်းကသီးနှံတင်လာတဲ့တင်မော်လေးစင်းကိုပူးတွဲပေါင်းစပ်ညှိနှိုင်းရေးစင်တာကခွင့်ပြုလိုက်ပါတယ်ယူကရိန်းကနေထွက်လာတဲ့တင်မော်တွေဟာတရုတ်အီတလီနဲ့တူရကီကနေရာနှစ်နေရာကိုဥတီသွားနေကြပါပြီယူကရိန်းမှာကုန်သွားတင်ဖို့အတွက် 50မြောက်တင်မောကိုလည်းခွင့်ပြုလိုက်ပါတယ်။ယူကရိန်းဟာစားရိတ်ခါအတွက်အရေးကြီးတဲ့အရေးမြစ်ဖြစ်ပြီးပင်လယ်နက်ရေပြင်ကိုရုရှားကထိန်းချုပ်လိုက်တဲ့အတွက်ကမ္ဘာစားနပ်ရိက္ခာဈေးနှုန်းတွေကြီးမြင့်သွားခဲ့ရတာဖြစ်ပါတယ်။ယူကရိန်းရဲ့ Zaporizhia NPP နျူကလ িয়ার လျှက်စစ်ဆေးရုံကိုရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပေါ်မှာဘာမှမပြောတဲ့အတွက်နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကြီး AI ကိုသူ့ရဲ့နေစဉ်မိန့်ခွန်းမှာသမ္မတဗိုလ်ဒီမာဇယ်လန်စကီကရှုတ်ချလိုက်ပါတယ်။ AI အဖွဲ့ဟာသူဝေဖန်ခြင်းတဲ့အဖွဲ့ကိုပဲရွေးချယ်ဝေဖန်တယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်။ကျောင်းနဲ့ဆေးရုံတွေပါဝင်လူနေများတဲ့နေရာတွေမှာတပ်စခန်းတွေနဲ့လက်နက်ကြီးတွေကိုချထားခြင်းအပြင်အရက်သားတွေအန္တရာယ်များလာအောင်ရုရှားကျူးကျော်စစ်စခဲကယူကရိန်းစစ်တပ်ကလုခဲ့တယ်လို့ပြီးခဲ့တဲ့အပတ်က AI အဖွဲ့ကြီးကယူကရိန်းကိုဝေဖန်ခဲ့တာကိုရည်ညွှန်းပြီးသမ္မတဇယ်လန်စကီကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ AI အဖွဲ့ကြီးရဲ့ယူကရိန်းဌာနကအကြီးအကဲ Oksana Pokalchuk ကလည်း AI အဖွဲ့ကြီးရဲ့အဆိုပါဝေဖန်ချက်ပေါ်ကန့်ကွက်သောအပြင်ယာဒူးကနှုတ်ထွက်အနာယူသွားခဲ့ပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာဖရိကတိုက်သုံးနိုင်ငံခီးစဉ်ရဲ့ပထမခရီးတစ်ထောက်အဖြစ်နဲ့တောင်အာဖရိကနိုင်ငံကိုရောက်ရှိသွားပါပြီတောင်အာဖရိကအပြင်ကွန်ဂိုနဲ့ရဝမ်ဒါနိုင်ငံတွေကိုလည်းဝန်ကြီးဘလင်ကင်သွားရောက်မှာဖြစ်ပါတယ်တောင်အာဖရိကနိုင်ငံမှာရှိနေစဉ်အတွင်းဆဟာရတဲကန္တရာတောင်ပိုင်းနိုင်ငံတွေနဲ့ပတ်သက်တဲ့အမေရိကန်အစိုးရရဲ့မူဝါဒကိုတနင်္လာနေ့မှာပြောကြားဖို့ရှိပါတယ်ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာတော့ဥတုရာသီပြောင်းလဲမှုကုန်သွယ်ရေးကျန်းမာရေးနဲ့စားနပ်ရိက္ခာမလုံလောက်မှုဆိုင်ရာကိစ္စရပ်တွေကထိတ်တန့်ကပါဝင်ပါမယ်ကွန်ဂိုကိုရောက်တဲ့အခါမှာတော့ဝန်ကြီးဘလင်ကင်ဟာကွန်ဂိုနဲ့ရဝမ်ဒါနိုင်ငံအကြားပဋိပက္ခပြည်လဲရေးအတွက်ညှိနှိုင်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအရာရှိတွေကပြောပါတယ်။အင်းနီချင်းရဝမ်ဒါနိုင်ငံက M23 လို့ခေါ်တဲ့လက်နက်ကင်အဖွဲ့ကိုပံ့ပိုးပေးနေတယ်လို့ကွန်ဂိုအစိုးရကဆွဆွဲပြောဆိုနေတာပါ။ဒါပေမဲ့အဲ့ဒီဆွဆွဲပြောဆိုမှုကိုရဝမ်ဒါနိုင်ငံဘက်ကတော့ညှင်းဆို့ထားပါတယ်။ရဝမ်ဒါနိုင်ငံကိုရောက်တဲ့အခါမှာတော့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရရှိထားသူပေါ်ရူဆန်ဘာဂီနာကိုရဝမ်ဒါကမာယွန်းစွာထိမ့်သိမ်းထားတယ်ဆိုတဲ့ကိစ္စကိုပြောကြဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်1994ခုနှစ်အတွင်းရဝမ်ဒါနိုင်ငံမှာလူတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်ခံခဲ့ရတဲ့လူမျိုးရေးပဋိပက္ခအတွင်းပေါ်ရူဆင်ဆာဘာဂီနာရဲ့ဂျာဝင်ဆောင်ရွက်ပေးမှုကြောင့်ရာနဲ့ချီတဲ့အသက်ပေါင်းများစွာအသက်ပေးကနေပြီးတော့လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်သူဟာဒီအကြောင်းကိုသူ့ရဲ့အကြောင်းကိုနောက်ခံထားပြီးတော့ဟောလိဝုဒ်မှာ Hotel Rwanda ဆိုတဲ့ရုပ်ရှင်ကားကိုရကူးခဲ့ပါတယ်။ရုရှားနိုင်ငံသားဝန်ကြီး Sajira Frog ပြီးခဲ့တဲ့သတင်းပတ်အတွင်းအာဖရိကတိုက်ကိုတွားရောက်ပြီးရက်ပိုင်းအကြာမှာပဲဝန်ကြီး Blinken လည်းအာဖရိကတိုက်ကိုတွားရောက်တာဖြစ်ပါတယ်ခင်ဗျာ
။ Feel American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်တင်းနေနေကြပဲတရင်တွေကို view ရေးကဆက်လက်ကျင်းညာနေပါတယ်ကိုလိုင်းပြားနိုင်ငံမှာပထမဦးဆုံးလက်ဝဲသမ္မတအဖြစ်အထက်လွှတ်တော်မှဂူစတာဖိုပီထရိုကဒီကနေ့ကျန်းသက်စာကျိန်းဆိုမှာဖြစ်ပါတယ်။ဂူစတာဗိုပီထရိုဟာအရင်က M19 ပျောက်ကြားအဖွဲ့ရဲ့အဖွဲ့ဝင်တစ်ယောက်ဖြစ်ပြီး Conservative Party ကသမ္မတလောင်းတွေကိုဂျွန်လရွေးကောက်ပွဲမှာအနိုင်ရရှိခဲ့တာပါ။2016ခုနှစ်ကငင်းညာရေးစာချုပ်ချုပ်ဆိုပြီးတဲ့နောက်လက်နက်ကင်ဒေါ်လာရေးကိုဆင်တွဲခဲ့ကြတဲ့ဂူစတာဗိုပီထရိုနဲ့တခြားနိုင်ငံရေးသမားတွေဟာအခြေလက်ကိုဆင်ပြီးနိုင်ငံရေးလှုပ်ခတ်ကြပြီးစီးရဲမှုပပျောက်ရင်းနဲ့အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးကိုဇောင်းပိတ်လှုပ်ရှားခဲ့ကြပါတယ်။ကိုလံမြမဲပေးခဲ့တဲ့တမိုင်းတစ်ချောင်းမှာတော့လက်ဝဲသမားတွေကိုရာဇဝတ်မှုတိုက်ဖျက်ရင်မှပျော့လွန်းတယ်လို့ယူဆကြတာရှောက်မဲဆန္ဒရှင်တွေကမဲမပေးခဲ့ကြပါဘူး။ဒါပေမဲ့အသက်62နှစ်ရှိပြီဖြစ်တဲ့ပီဖြိုကလူမှုစီးပွားမကြီးမမြဖြစ်နေတာတွေကိုကြိုက်တွက်မယ်လို့ဂတိပေးပြောကြခဲ့ပါတယ်။စီးရဲမှုတိုက်ဖျက်ရေးအစီအစဉ်တွေအတွက်ငွေသုံးပြီးကျေးလက်ဒေသတွေမှာရင်းနှီးမြှုပ်နှံမှုတိုးမြင့်မယ်လို့လည်းဂတိပေးခဲ့တာပါ။အမေရိကန်ဦးဆောင်တဲ့မွေးရေးစေဝါအပင်တွေမဆိုင်ပြိုးရေးမူဝါဒကကြရှုံးခဲ့တယ်လို့ဝေဖန်ခဲ့ပေမဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုကိုကင်တွေရမှာဒါမှမဟုတ်ကျေးလက်ဒေသအခြေခံအဆောက်အုံပိုင်းရင်းနှီးမြှုပ်နှံရမှာပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ပီထရိုဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနဲ့လည်းမဟာမိတ်ဖွဲ့ခဲ့ပြီးတစ်တော့ပြုံးတိမှုနှေးသွားမယ်လို့မူဝါဒတွေကိုချမှတ်မယ်လို့လည်းပြောခဲ့ပါတယ်။ရေနံတင်မိုးမှုကတိုင်းပြည်ပုဂံအလုံးရဲ့90%ခန့်နှုန်းရှိပေမဲ့ရေနံထုတ်လုပ်ဖို့လိုင်စင်အသစ်ချမပေးတော့ဘူးလို့လည်းပြောထားပါတယ်။ပြုပြင်ပြောင်းလဲရေးအများကြီးကိုလုပ်ပြီးဘာမှအရာမထက်မှအန္တရာယ်ရှိနေတယ်လို့ပ ဘဂူဒတ်ရိုဆာရီယိုတက်ကတို့ကပမောက္ခယန်ဘဆကဝေဖန်ထားပါတယ
်ပါလက်စတိုင်းဒေသဂါဇာကမြောင်ကဒုက္ခသည်အများပြားနေထိုင်တဲ့စခန်းအတွင်းမှာရှိနေတဲ့ထိတ်တန့်အစ္စလာမစ်စစ်သွေးကြွခေါင်းဆောင်တို့ဦးကိုဒီကနေ့တပ်ဖြတ်လိုက်ကြောင်းအစ္စရေးကပြောပါတယ်ဒါဟာအခုသတင်းပတ်ကွန်ပိုင်းမတိုင်ခင်အစ္စရေးကစစ်သွေးကြွအုပ်စုတွေကိုတုတ်တင်ရှင်းလင်းရေးစတင်လှုပ်ဆောင်လာတဲ့စစ်စင်ရေးအတွင်းဒုတိယအကြိမ်မြောက်ပြစ်မှတ်ထားတိုက်ခိုက်မှုပြုလုပ်ခဲ့တာလို့ AP သတင်းမှာဖော်ပြပါရယ်။အီရန်ကကြောရော့နောက်ခံပေးထားတဲ့စစ်သွေးကြွအဖွဲ့ကလည်းအဲ့ဒီတပ်ဖြတ်မှုကိုလက်စားချေတဲ့အနေနဲ့အစ္စရေးနိုင်ငံအတွင်းကိုယာနဲ့ချေတဲ့ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းပါလက်စတိုင်းဒေသနဲ့အစ္စရေးနယ်စပ်အကြားနယ်စပ်ဖြတ်ကျော်ပြီးတော့စစ်ဖြစ်မဲ့အရေးလက္ခဏာတွေထွက်ပေါ်နေတယ်လို့ဆိုပါရယ်။ဂါဇာဒေသကိုအုပ်ချုပ်နေတဲ့ဟာမတ်စ်အဖွဲ့ကလက်ရှိအချိန်ထိတော့တစ်စုံတရာဝင်ရောက်ဆော့ဖက်ခြင်းမရှိသေးဘဲဘေးကထိုင်ကြည့်နေပါရယ်။ဒါဟာထောင်ထဲချီတဲ့ဂါဇာဒေသကနေအစ္စရေးနိုင်ငံအတွင်းနေ့စဉ်အလုပ်သွားလုပ်နေကြတာကြောင့်သူတို့ပါဝင်မှုအပေါ်အစ္စရေးကလက်စားချေတုံ့ပြန်လာရင်အဲ့ဒီစီးပွားရေးလုပ်ကိုင်ခွင့်အခွင့်အလမ်းတွေဆုံးရှုံးသွားမှာဆိုရည်နဲ့အတွက်ဖြစ်နိုင်ရည်ရှိတယ်လို့သုံးသပ်ကြပါရယ်။ဂါဇာကမ်းမြောင်တောင်ဘက်အပိုင်းရာဖာမှာရှိတဲ့တိုက်ခန်းတစ်ခုကိုအစ္စရေးကစနေနေ့နောက်ပိုင်းမှာတိုက်ခိုက်ခဲ့တဲ့အတွက်အစ္စလာမစ်စစ်သွေးကြွခေါင်းဆောင်တဦးဖြစ်သူခါလက်မန်ဆူဆိုသူတေဆုံးသွားတယ်လို့ဆိုပါရယ်။အဲ့ဒီတိုက်ခိုက်မှုအတွင်းတခြားစစ်သွေးကြွနှစ်ဦးနဲ့အရသား၅ဦးလည်းတေဆုံးသွားခဲ့တယ်လို့ဆိုပါရယ်ခင်ဗျာ။
စိုးရွားဖွဲ့တာဝန်တွေကိုလာမယ့်အပတ်မှာလဲလေပြောင်းလဲဖို့ရှိတယ်လို့ဂျပန်ဝန်ကြီးချုပ်ကစနေနေ့ကပြောလိုက်ပါတယ်။ဟီရိုရှိမားမှာအနုမြူပုံအကျဲခံခဲ့ရတဲ့89နှစ်မြောက်အထိမ်းအမှတ်ကိုတက်ရောက်ပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဖူမီယိုကီရှိဒါကအခုလိုပြောလိုက်တာဖြစ်ပါတယ်။အဲ့ဒီအထိမ်းအမှတ်ပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တက်ရောက်ခဲ့ပါတယ်။ဂျပန်စိုးရွားဈေးနှုန်းကြီးမြင့်မှုယူကရိန်းနဲ့ထိုင်ဝမ်အရေးနဲ့ဂျပန်ကာကွယ်ရေးစွမ်းရည်ခိုင်မာအောင်ဆောင်ရွက်ရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းဝင်ကြီးချုပ်ကပြောသွားပါတယ်စနစ်အစ်တစ်ခုကိုကျွန်တော်အမြဲဆလိုတဲ့ဆန္ဒရှိခဲ့ပါတယ်လို့လည်းကိရှိဒါကဆိုပါတယ်ဒီသတင်းစာရှင်းလင်းပွဲမှာအစိုးရအဖွဲ့အပြောင်းလဲကိုအသေးစိတ်တော့ပြောမသွားခဲ့ပါဘူးဒါပေမဲ့ယိုမီယူရီသတင်းစာကတော့ကာကွယ်ရေးဝင်ကြီးနိုဘူအိုကိရှိကိုသူ့ကျမ်းမာရေးကြောင့်ပြောင်းလဲနိုင်မယ်လို့ဆိုပါတယ်ဘုဒ္ဓနေမှာအပြောင်းလဲတွေကိုကြေညာဖို့စီစဉ်ထားပါတယ်
အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုတွားရောက်ခဲ့တဲ့ခီးစဉ်ကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီး၄ရက်ကြာစီးရဲလက်ချက်မှုတွေဟာရင်မှန်းချက်ကိုပြည့်မီအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့တရုတ်နိုင်ငံဘေကျင်းမြို့သားတွေကယုံကြည်မှုအပြည့်ရှိနေချိန်မှာပဲထိုင်ဝမ်ကျွန်းကစင်ချူးဒေသကနေကတော့ကြောက်ရွံ့တုန်လှုပ်နေကြပါတယ်ထိုင်ဝမ်ကျွန်းကိုပြီးခဲ့တဲ့သတင်းပတ်တော်ကနန်စီပလိုစီတွားရောက်ခဲ့တဲ့အပေါ်တရုတ်နိုင်ငံကအကြီးအကျယ်ဒေါသထွက်ခဲ့ပြီးပက်တင်တက်ဒုံးကျည်တွေကိုထိုင်ဝမ်ကျွန်းပေါ်ဖျက်ကျော်ပြီးပထမဆုံးအကြိမ်အဖြစ်နဲ့စမ်းသပ်ပြုလုပ်ခဲ့တာအမေရိကန်နဲ့ဆက်သွယ်ရေးတွေဖျက်တောက်တာတွေလှုပ်ဆောင်ခဲ့ပါတယ်စစ်တိုက်လေယာဉ်တွေကိုကြိရှုဖို့ဆင်ရှူလေဇာလေတပ်အခြေစိုက်စခန်းကိုရောက်နေတဲ့အသက်24နှစ်အရွယ်ဆင်ချူဒေသခံတူကတော့ထိုင်ဝမ်ကျွန်းသားတွေဟာကြောက်လန့်နေကြတယ်လို့ပြောပါတယ်ဒါပေမဲ့ဘေကျင်းမြို့ကတူဖြစ်သူဝမ်ဆိုသူကတော့တရုတ်အစိုးရရဲ့စီးရဲလက်ကျင့်မှုတွေဟာကုန်ကျမှုအသက်သာဆုံးနည်းနဲ့ရင်မှန်းချက်ပြည့်မီအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ယူဆကြောင်းပြောကြားခဲ့ပါတယ်ခင်ဗ
ျတနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုတော့ကိုစောဝင်းလိုက်နဲ့ဦးတင်မောင်သားတို့ကကြေညာပေးခဲ့တာပါရှင်တသက်ရှင်များရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်တော်သားရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြမအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ခန္ဓာတွေနဲ့အတူနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာမှာဝင်ရောက်ကြည့်ရှုနားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုတော့စားသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။အရင်ဆုံးယူကရိန်းနိုင်ငံထဲကလူနာသစ်တွေလက်ခံနေတဲ့ကုသရေးစင်တာတစ်ခုအကြောင်းတင်ပြပေးချင်ပါတယ်။ယူကရိန်းနိုင်ငံ European မြို့မှာပြန်လည်ပြုစုပြောင်းထောင်ရေးစင်တာတစ်ခုကိုအမေရိကန်နိုင်ငံကအစံချိန်စံညွန့်နဲ့အညီလွှင့်ခဲ့တဲ့၃နှစ်ကစတင်ဖွင့်လှစ်ခဲ့ပါတယ်။ဒီစင်တာဟာလက်ရှိဖြစ်နေတဲ့ယူကရိန်းစစ်ပွဲတန်းကနေအခုချိန်ထိလွတ်မြောက်နေဆဲဖြစ်ပြီးလူနာသစ်တွေကိုလည်းလက်ခံနေပြီဖြစ်ပါတယ်။ဒီအကြောင်းအနာကော့စတူချန်နယ်ကိုသတင်းပေးပို့ထားတာကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
။ဒန်နစ်ပိုရက်စနီဟာယူကရိန်းနိုင်ငံအခြေပိုင်းမှာတာဝန်ထမ်းဆောင်နေရင်ကြောရွံ့မှဒဏ်ရာရခဲ့တဲ့စစ်ပြန်တဦးဖြစ်ပါတယ်။မနေ့ကခွဲစစ်ကူတာမှုခံယူပြီးတဲ့နောက်မှာတော့ Next Step Ukraine လို့ခေါ်တဲ့ပြန်လည်ပြုစုပြောင်းထောင်ရေးစင်တာကိုဂျိုင်းတောင်နဲ့ရောက်လာခဲ့ပါတယ်။လေးပတ်လောက်လေ့ကျင့်ခန်းလုပ်ပြီးတဲ့နောက်မှာသူဟာဂျိုင်းတောင်မလိုတော့ပါဘူး
။ I want to recover.
ကျွန်တော်အမြန်ပြန်နေကောင်းပြီးရှေ့တန်းကညီကိုရိုရှိပြန်သွားကြည့်ပါရစေ
။ Volodymyr Tovsky ကတော့
တော့ညစ်စတီတာမှာ2018ခုနှစ်စက်တင်ဘာလတုန်းကခေါင်းမှာတန်ရရခဲ့သူပါသူဟာသတင်းနှစ်ပတ်လောက်3မိနစ်ခဲ့ပြီးဦးနောက်ကိုထိခိုက်မှုမရှိအောင်ခွဲစိတ်ကူတာမှုခံယူခဲ့ရပါတယ်သူအခြေအနေတည်ငြိမ်လာတဲ့အခါမှာတော့သူလဲဒီပြန်လဲပြုစုပြောင်းရေးဌာနကိုရောက်လာပါတယ်ဟိုဝတ်ဆွီတက်ကူကီယက်ကျွန်တော်ဒီမှာနေရတာရန်စင်ပြီးပါတယ်ကျွန်တော်တက်ဖွဲ့ရရေဘော်ဟောင်းနေတော့ဒီမှာတွေ့ပါဒ အဖွဲ့ရဲ့အကြီးအကဲ Irina Vashchuk DCPO ဟာ Ukraine American သူတဦးဖြစ်ပြီး Russia က Ukraine နိုင်ငံ Donbas ဒေသကိုဝင်ရောက်သိမ်းပိုက်တဲ့2014ခုနှစ်ကစပြီး Ukraine စစ်သားတွေကိုကူညီနေခဲ့သူပါဒီစင်တာဖွင့်ပြတဲ့နောက်မှာတော့သူမကငွေကြေးကျွမ်းကျင်သူနဲ့လိုအပ်တဲ့ခေတ်မီပစ္စည်းကိရိယာတွေကူရှာပေးခဲ့ပါတယ်ဒီစင်တာဟာမြို့တော် Kiev ရဲ့အပြင်မှာရှိနေပေမဲ့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအန္တရာယ်ကကင်းလွတ်နေသေးတယ်လို့ဒီစင်တာရဲ့ဒါရိုက်တာတတ္တယာနာဂရူဗန်နျူကပြောပါတယ
်ဝန်ထမ်းတွေကတမိုးကြီးတဲ့ပစ္စည်းတွေနဲ့လူနာတွေကိုတခြားကိုရွှေ့ထားလိုက်ကြပါတ
ယ်ဤပြည်သားအစိုးပိုင်းမှာဣရပင်မျိုးကိုပြန်လဲတင်ပိုက်ပြီးတဲ့နောက်ဒီစင်တာကိုပြန်ဖွင့်ခဲ့တာပါဒါပေမဲ့စစ်ပွဲကာလကြာလာတာနဲ့အမျှလူနာဥယျာဉ်လည်းတိုးလာနေတယ်လို့ဂရူဗန်နျူကပြောပါတယ်အခုတော့အရသာဒဏ်ရာသူတွေပါဒီစင်တာကလက်ခံပေးနေပါပြီကီယာဖူဆိုတဲ့စစ်သားဟာဒီစင်တာကိုလာနေတာသတင်း6ပတ်ရှိတော့ပါပြီ။ဖေဖော်ဝါရီလအတွင်းဒွန်ညက်စဒေတာမှာသူ့ခြေထောက်ဒဏ်ရာရခဲ့ပေမဲ့အခုတော့ရှေ့တန်းကိုပြန်သွားဖို့ပြင်ဆင်နေပါပြီ
။
ကျွန်တော်အကြာကြီးလှဲနေရတာဆိုတော့ခြေထောက်ကအပြည့်အဝပြန်ကွေးနိုင်ဖို့ခက်နေပါတယ်။အခု80ရာခိုင်နှုန်းကွေးနိုင်ပေမဲ့အစတုန်းက30 35ရာခိုင်နှုန်းလောက်ပဲကွေးနိုင်ခဲ့တာပါ
။အလားတူစင်တာမျိုးနိုင်ငံအနောက်ပိုင်းဒေတာမှာနောက်တစ်ခုဖွင့်နိုင်ဖို့စင်တာအကြီးအကဲကပြင်ဆင်နေပါတယ်အဲ့ဒီစင်တာကိုလည်းအမေရိကန်ကအလူရှင်တွေပဲထောက်ပံ့ကြမှာလို့ Irina Vashchuk DCPO ကပြောပါတယ
်ဒီမှာရှိတဲ့လူနာအများစုကမတန်ဆွမ်းသူတွေဖြစ်ပြီးတော့လမ်းမလျှောက်နိုင်ကြပါဘူးရုရှားတပ်ဖွဲ့တွေက Belarus နယ်စပ်မှာရှိနေကြတာကြောင့်တရားရသူတွေကိုဒီစင်တာကိုခေါ်လာဖို့ခက်ခဲနေပါတယ်ဒါကြောင့်လဲဆိုတော့ဒီစင်တာကိုတိုက်ခတ်လာရင်ဒီကလူနာတွေကိုတခြားနေရာတည်သွားဖို့ကမလွယ်ကူလို့ပါ
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစလို့စစ်သားတွေနဲ့အရသားတွေကို Revive Ukraine Soldiers အဖွဲ့ကပြန်လည်ပြုစုပြုထောင်ရေးလုပ်ပေးနေုံနဲ့မကဘဲစစ်သားတွေအတွက်အမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံထက်ကကုသရေးစနစ်တစ်ခုအကြောင်းကိုဇော်ဝင်းလိုင်းကတင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့သတင်းကနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုဆက်တဲ့ယူကရိန်းနိုင်ငံထက်ကစစ်ဘေးတင်သရိုက်ဆန်တွေကိုကုသပေးနေတဲ့စီးရုံတစ်ခုအကြောင်းတင်ပြချင်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစပြီးတော့ခမလင်စကီမြို့ကသရိုက်ဆန်စစ်ကူတဲ့ဆရာဝန်တွေဟာအနေရကြားရောက်နိုင်ရှိနေတဲ့ရှီတန်းဒေသကသရိုက်ဆန်ကလေးတွေကိုကယ်တင်နေခဲ့ကြပါတယ်တာဒီယာနာကူကရိတ်ကသတင်းပေးပို့ထားတာကိုတော့ကိုရနိုင်ကဆက်ပြီးတော့တင်ပြထားပါတယ်ရှင
်။ဒီဂျာမန်ရှက်ဖတ်ခွေးကြီးကတော့ရှေ့တန်းမှာယူကရိန်းစစ်သားတွေကိုအကူအညီပေးနေတဲ့ဒဏ်ရာရခဲ့တာဖြစ်ပါတယ်။ဒီမတိုင်ငယ်နှုန်းကတော့ခမောင်နစ်စကီးဆေးဦးမှာရှိတဲ့ဒရိတ်ဆန်ဆေးကန်းကဇာဝန်တွေဟာဒီခွေးရဲ့အသက်ကိုအသေးအတန်ကဲခဲ့ကြပြီးတော့အခုခါမှတော့ဒီခွေးနေပြန်ကောင်းပြီးတော့အလုပ်တွေပြန်လုပ်ဖို့လည်းအဆင်သင့်ဖြစ်နေပါတယ်
။ Знаете, что мы тебе не ликували за цей час?
ခုတလောကျွန်တော်တို့မကူတာဖြစ်တဲ့ဟာမျိုးမရှိသလောက်ပါပဲလူတွေကိုအကူအညီပေးဖို့အတွက်လေ့ကျင့်ထားတဲ့ခွေးတွေတင်ပြောတာမဟုတ်ပါဘူးကိုယ်ရင်ဆွန့်ခေါ်ထပြင်းနေရတဲ့ပြည်သူတွေမွေးထားတဲ့အိမ်မွေးဒိတ်ဆန်တွေနဲ့ပန်းချန်တွေမှာရှိတဲ့ဒိတ်ဆန်တွေလည်းပါဝင်ပါတယ
်ဒီစစ်စေးဟုတ်မှာရှိတဲ့စေးဟုတ်ကာရိုလိုချူမကော့ဟာဒိတ်ဆန်တွေကိုစေးကုပြီးတော့ကယ်တင်ဆောင်ရှောက်ခဲ့တာဆိုရင်အခုဆိုရင်10စုနဲ့3ခုကျော်လာခဲ့ပါပြီ2018ကစပြီးတော့သူဟာယူကရိန်းမျိုးသားရဲတပ်ဖွဲ့ရဲ့ဒိတ်ဆန်စေးဟုတ်ကိုဦးဆောင်ခဲ့တာပါဖေဖော်ဝါရီ24ရက်နေ့ရုရှားကကျူးကျော်စစ်စတင်ခြင်းကစပြီးတော့အဲဒီမှာတရိတ်ဆန်တွေအကုန်လုံးကိုလက်ခံနေတာဖြစ်ပါတယ်။အဲဒီချိန်ကစပြီးတော့စစ်ရင်ဝန်ထမ်းတွေကူညီပေးခဲ့တဲ့တရိတ်ဆန်အကောင်ကြီးကလည်း9000ကျော်ရှိသွားပြီဖြစ်ပြီးတော့ဒီထက်က3500ကျော်ကအိုးရင်ဆုံးကထွက်ပြေးရတဲ့ပြည်သူတွေရဲ့အိမ်မွေးတရိတ်ဆန်တွေဖြစ်ပါတယ်။နောက်ပြန်အဲဒီမှာကလအုပ်တွေနဲ့မြင်းတွေလည်းပေါင်းပြီးတော့အကုန်လုံးကကီယက်နဲ့ကာကစ်ဒေသကနေခမောင်နစ်ကီဒေသကိုရောက်လာတာဖြစ်ပါတယ်။
дуже було хмельничанам цікаво що по території
хмельницького ма клоуди ရှောက်သွားနေတာတွေ့ရတာကိုမြို့ကန်တွေကသဘောကျနေသလိုကျွန်တော်လည်းသဘောကျမိပါတယ်ကျွန်တော်တို့ကအဲ့ဒီကောင်တွေကိုကယ်တင်ပြီးတော့ပြန်လည်ထူထောင်ရေးနေရာတွေကိုပို့ပေးနိုင်လိုက်တဲ့အတွက်ကျွန်တော်လည်းဝမ်းသာပါတယ
်ဒီဈေးဥမှာအလုံးလုံးနေတဲ့သူ25ဟောရှိပြီးတော့ဒီတဲကတချို့ကတော့နိုင်ငံအရှေ့ပိုင်းကိုမကြာခဏသွားပြီးတော့အဲ့မှာကုသမှုတွေကိုချက်ချင်းပေးရပါတယ် တချို့ကုဖို့အရန်ခတ်တဲ့ကိစ္စတွေမှာတော့သူတို့ကဒီကိုယူလာကြပါတယ
်ကိုလေမေဘူလေဘူချေမာလင်ကီဒီဂျီချန်ကီပရင်းစလေပါလနယ်လစ်စညာ
ကျွန်တော်တို့ဘူကာမာတော့ကမိကလေးနှစ်ယောက်ကမြေခွေးပေါက်စားပြီးယူလာပါတယ်အဲ့ဒီမြေခွေးလေးတွေကမီးလောင်ခံထားလို့ကျွန်တော်တို့ကကာမယ်နစ်ကီကိုယူလာခဲ့ပါတယ်ကျွန်တော်တို့ကသူ့ကိုဘူကာလို့နာမည်ပေးထားပြီးအခုအချိန်ထိကျွန်တော်တို့နဲ့အတူရှိနေပါတယ
်တကယ်လို့ဘူကာမျိုးကိုပြန်သိမ်းယူနိုင်ပြီးတော့အစည်းအဝေးတိုင်းဖြစ်လာခဲ့မယ်ဆိုရင်တော့ဒီမြေခွေးလေးဟာတရားရတဲ့တရိတ်ဆန်တွေအတွက်အထူးလုပ်ပေးမယ်ဥယျာဉ်ကြီးမှာနေရာရမှာပ
ါ။မင်းရောဘတ်တကယ်ဗက်တာနာရီလီကရီ
ကျွန်တော်ကဒိတ်ဆန်ဈေးကူဆရာဝန်ဆိုတော့ဒါကကျွန်တော်လုပ်ပါ။ဒိတ်ဆန်လေးတွေရဲ့ပြင်မှုပေါ့။သူတို့ကရှည်တန်းစစ်မျက်နှာနားမှာနေကြပြီးစစ်ပွဲကြောင့်သူတို့တွေဒုက္ခရောက်နေကြတာပါ
။ဒီမှာရှိတဲ့ဆရာဝန်တွေဟာဈေးကူပြီးသွားရင်လည်းသူတို့ဟာအိမ်မှာခဏပဲနားပြီးတော့နောက်ဈေးကူဖို့ပြန်ပြီးတော့ထွက်ရတာဖြစ်ပါတယ
်။ Нас бывает такие дни, что мы даже не лягаем спать. Бывает, что приезжаем
ဒီခါတခါကျွန်တော်တို့မေးလိုက်ရတဲ့နေ့တွေရှိပါတယ်ဒီခါတလေမှလည်းကျွန်တော်တို့24နာရီလုံးလုံးအိပ်ပြလိုက်တာတွေရှိပါတယ်ကျွန်တော်တို့လုပ်နေတာတွေကအဲ့လိုပါဒီခါတရင်တရက်ကို24နာရီနဲ့တပတ်လုံးလုံးလုပ်ရတာမျိုးပ
ါဒရိစံစေကူတဲ့ဆရာဝန်တွေရဲ့အလုပ်ကခက်ခဲပေမဲ့ဒဏ်ရာထားတဲ့ဒရိစံတွေပြန်ပြီးကောင်းလာတာကိုမြင်ရတဲ့အချိန်မှာတော့သူတို့ရဲ့ပင်ပန်းမှုတွေပြေပြောက်ပြီးတော့ပင်ပန်းခံရကြိုးလဲနှက်စီတယ်လို့ပြောပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံထဲကစစ်တမ်းနဲ့တရိတ်ဆန်တွေကိုကုသပေးနေတဲ့အခြေအနေကိုရန်တိုင်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ပြတွေနဲ့မနက်ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတက်ထုတ်လည်ပေးနေပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်အခုတော့ဒီအသိခံခဲ့ရတဲ့မြေယာတွေပြန်ရခဲ့ကြတဲ့လူမဲမိသားစုတို့ရဲ့ဖြစ်တောင့်ဖြစ်ခဲ့တဲ့တင်ဆောင်မတဲ့ဘုတ်အကြောင်းတင်ပြပေးချင်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း100လောက်မှာဒေသခံအာဏာပိုင်တွေတိမ့်ပိုက်ခဲ့တဲ့ပင်လယ်ကမ်းခြေမြေနေရာကိုအာဖရိကအမေရိကန်လူမဲမိသားစုလက်ထက်ပြန်ပြီးတော့ပေးလိုက်ပါတယ်။အခုလိုအမှုအမျိုးအစားတွေထဲမှာတာဟာမြေပြန်ပေးတဲ့ပထမဆုံးအမှုဖြစ်ကောင်းဖြစ်မှာပါ။ Los Angeles ကနေ Mike Sullivan ပြပုတ်ထားတဲ့သတင်းကိုတော့ဦးတင်မောင်တန်းကတင်ပြထားပါတယ်ရှင်
။1929နှစ်တွေအတွင်းက Charles Wheeler Blues တို့စီကတိမ့်ပိုက်ခဲ့တဲ့ပင်လယ်ကမ်းခြေမြေနေရာကို Bruce မိသားစုမျိုးဆက်ကပြန်ရလိုက်ပါပြီ။လူမျိုးများစုနေကြတဲ့ Manhattan ကမ်းခြေမြို့မှာအများဆုံးကားခြေဖြစ်အသုံးပြုဖို့အဲ့ဒီတုန်းကတိမ့်ပိုက်ခဲ့တာဖြစ်ပါတယ်။ပုဂ္ဂလိကပိုင်မြေနေရာကိုတင့်လျော်တဲ့ပေါက်ဈေးနဲ့ဝယ်ယူနိုင်တယ်ဆိုတဲ့ဥပဒေအောက်မှာတင်ခဲ့တာပါ Charles Wheeler Bruce တို့ကဒေါ်လာ14,500နဲ့ရောင်းခဲ့ရတာဖြစ်ပါတယ်အဲ့ဒီချိန်မှာကိုဒီတယ်မကတန်တယ်လို့နောက်မျိုးဆက် Bruce မိသားစုကပြောပါတယ်ဥပဒေကိုအသုံးပြုပြီးပုဂ္ဂလိကပိုင်ဆိုင်မှုတွေကိုခိုးယူခဲ့တဲ့အမှုပေါင်းများစွာအ ਨੇ ကဒါဟာအမှုတမှုသာဖြစ်ပြီးခံရသူတွေကိုတက်ကြွလှုပ်ရှားစေတယ်လို့ဘရုစ်မိသားစုရဲ့အမွေးဆက်ခံသူတူဖြစ်တဲ့အန်တိုနီဘရုစ်ကခုလိုပြောပါတယ
် They understand that it does take a lot
ကြီးလောက်ရမယ်စိတ်ဓာတ်ကြံ့ခိုင်လို့လဲဆိုတာသူတို့နားလည်ပါတယ်လက်တွေ့ကြရမယ်ဆန္ဒဖော်ထုတ်နေရမယ်ဗျ
ကမ်းကွက်ဆန္ဒပြတာတွေကြောင့် Los Angeles County တာဝန်ရှိသူတွေကမြေကိုပြန်ပေးဖို့သဘောတူခဲ့ကြပါတယ်ဒါပေမဲ့နိုင်ငံသားတယောက်ကဥပဒေကြောင်းအရဒီဆုံးဖြတ်ချက်ကိုတရားရုံးမှာစိန်ခေါ်ခဲ့ပါတယ်ဘရုစ်တို့အတွက်အမှုအနိုင်လိုက်ခဲ့တဲ့ရှင့်နေဂျော့ချ်ဖာဒရီကအခုလိုပြောပါတယ
် First I thought this is spectacular that's great and then I thought
ဘာမှတော့ဒါကအမခန်းလို့တွေးမိလိုက်တာနောက်ဒီမျိုးကိုပြန်မပေးခြင်းတဲ့လူတွေအများကြီးရှိနိုင်တာတွေးမိပါတယ
်မန်ဟတ်တန်ကမ်းခြေမျိုးကဒီအမှုနဲ့ပတ်သက်ပြီးဥပဒေကြောင့်ကိစ္စပြီးပါမလားဆိုတာတချို့ကပူပန်ကြပါတယ်အခုလိုမြေသိမ်းတာဟာ
လုံးဝဥပဒေကြောင့်ညှို့တယ်လို့ပြီးခဲ့တဲ့အမှုမှာစွဲဆိုသူကတင်ပြခဲ့တာပါရန်လိုတဲ့လူပြူအရာရှိတွေကချားစတန်ဝီလာဘရုစ်တိုကိုပြစ်မှတ်ထားသိမ့်ဖို့စီစဉ်ခဲ့တာကိုတမိုင်းကြောင့်အထောက်ထားတွေနဲ့ရှင်းနေကတင်ပြခဲ့ပြီးတဲ့နောက်တရားသူကြီးတွေကစွဲဆိုသူကိုအရှုံးပေးခဲ့တာဖြစ်ပါတယ်ဘရုစ်အမွေခံတွေမြေပြန်ရအောင်ကူညီဖို့ကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ်စတီဖန်ဘရက်ဖို့ကဥပဒေတရားကိုရေးခဲ့ပါတယ်လူမျိုးခွဲခြားရေးကဥပဒေအရာမဝင်တဲ့အခါဥပဒေလက်ကွက်တွေကိုလူမဲတွေအပေါ်မှာတုံးခဲ့တယ်လို့သူကပြောပါတယ
် Blacks were still denied through restrictive covenants and all other
လူမျိုးအရာဘာသာရေးအရာကန့်သတ်ချက်တွေနဲ့တခြားဥပဒေနည်းလမ်းတွေကို contract စာချုပ်ထဲထည့်ပြီးအခုထိလူမဲတွေဒီနိုင်ငံမှာမြေပစ္စည်းဥစ္စာမပိုင်နိုင်အောင်လှုပ်ထားတော့မှပဲပစ္စည်းကိုခိုးတာတွေမကပါဘူးညှင်းဆို့ထားတာဗျ
နင်နာရာကိုပြန်ပေးဖို့တခြားမိသားစုတွေကလည်းလုံနေကြပါတယ်လို့ငါမြေဘယ်မှာလဲအဖွဲ့ကိုထူထောင်သူတက်ကြွလှုပ်ရှားသူကေဗန်ဝော့ဒ်ကပြောပါတယ်
Return stolen land I have close to 4
ခိုးထားတဲ့မြေတွေပြန်ပေးဖို့ပါအမှုပေါင်း400လောက်ရှိလာပြီအားလုံးမဟုတ်သေးဘူးနော
်အဲ့ဒီလိုခိုးတာကြောင့်မျိုးဆက်ပေါင်းများစွာပေါ်တက်ရောက်မှုရှိပါတယ်လို့ရှေ့နေ George ကပြောပါတယ
် The ability to build wealth through the acquisition of real property
မြေဆောင်ပစ္စည်းတွေကိုအရယူပြီးချမ်းသာအောင်လုပ်အဲ့ဒီကြွယ်ဝမှုကိုသာသမီမြေမြတီတွတ်ထိကြွယ်ကြတာကိုဒီနိုင်ငံမှာအဲ့လိုချမ်းသာအောင်ဖန်တီးထိန်းသိမ်းကြတာဗ
ျ Los Angeles County က Bruce ရဲ့နောက်မျိုးဆက်မိသားစုတွေစီကမြေကိုနောက်နှစ်နှစ်ထိဆက်ပြီးငှားထားမှာပါအဲ့ဒီနောက်ဒေါ်လာတန်20ထိပေးပြီးဝယ်ယူနိုင်ခွင့်ရှိပါတယ်ဒီအမှုမှာပါခဲ့တဲ့သူတွေကတော့အခုလိုသဘောတူညီချက်ကိုတမိုင်းဝင်သဘောတူညီချက်လို့ပြောကြပါတယ်ခင်ဗျာ
ဥတီမောင်တန်တင်ပြသွားတာပါရှင်တသရှင်များရှင် VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ3251နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bamish.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မချေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းမသာသာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာ9ရက်တနင်္ဂနွေနေ့ညဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တဲ့အစီအစဉ်တွေကို line to meter 3051အပြင် line meter 190ရောကနေဖိုင်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများသတင်းထဲကသုတနဲ့ထူးခြားစာများသတင်းများအစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းဒီအစီအစဉ်မှာဒီတစ်ပတ်အတွက်နန်စီပလိုစီရဲ့ထိုင်ဝမ်ခီးစဉ်အာဆီယံနိုင်ငံတကာအရွေးနဲ့မြမအရေးကိုဆွေးနွေးတုံ့တက်မှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေနန်စီပလိုစီရဲ့ထိုင်ဝမ်ခရီးစဉ်အာဆီယံနိုင်ငံတကာအရွေ့နဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအမေရိကန်အောက်တွတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်သွားတဲ့ခရီးစဉ်ဟာဒီတစ်ပတ်အတွင်းကမ္ဘာမြမမီဒီယာတွေမှာလွှမ်းမိုးနေရာယူထားတာတွေ့ရပါတယ်နေပေါင်း25နှစ်တာအတွင်းထိုင်ဝမ်ကိုသွားခဲ့တဲ့အဆင့်အမြင့်ဆုံးအမေရိကန်ခေါင်းဆောင်ဖြစ်ပါတယ်။ပလိုစီရဲ့ခီးစဉ်ဟာတကဘာလုံးစိုးတထိတ်ထိတ်နဲ့ရင်မစောင့်ကြည့်ခဲ့ရတဲ့ခီးစဉ်လည်းဖြစ်ပါတယ်။စိုးလဲစိုးရင်စရာပါ။ပလိုစီရဲ့ထိုင်ဝမ်ခီးစဉ်ကိုတရုတ်နိုင်ငံကတစ်ချိန်လုံးပြင်းပြင်းထန်ထန်ကန့်ကွက်နေခဲ့တာပါ။တရုတ်ကလိုအပ်ရင်စီရေးရပါလက်တုံ့ပြန်အရေးယူမယ်လို့ချိန်ကြောက်ခဲ့တဲ့အထိပါပဲ။ဥရောပမှာယူကရိန်းကိုရုရှားကကျူးကျော်သလိုမျိုးအာရှမှာတရုတ်ကထိုင်ဝမ်ကိုဝင်တိုက်တဲ့ဒုတိယယူကရိန်းစစ်ပွဲလိုများဖြစ်လာမလား ဆိုရင်ပူပန်မှုတွေမြင့်တက်ခဲ့ပါတယ်။ဒါကြောင့်လဲဘလူးစီရဲ့ထိုင်ဝမ်ခီးစဉ်ဟာစောင့်ကြည့်သူအများဆုံးစံချိန်သစ်ဖြစ်ခဲ့တယ်လို့ Independent ကဆိုပါတယ်။ကမ္ဘာတဝန်းစောင့်ကြည့်နေသူတွေဟာဘလူးစီရဲ့လေယာဉ်ထိုင်ဝမ်ရဲ့မြို့တော်တိုက်ပေကိုစင်းချိန်မှာ9သိန်းကျော်ရှိခဲ့ပြီးတော့မလေးရှားနိုင်ငံကွာလာလမ်ပူကနေတိုက်ပေကိုသွားတဲ့9နာရီကြာခီးစဉ်အတွင်းမှာလူပေါင်း3သန်းကျော်စောင့်ကြည့်နေခဲ့ကြတယ်လို့ Independent ကဖော်ပြပါတယ်။
ပလိုစီရဲ့ထိုင်ဝမ်ခီးစဉ်ဟာနိုင်ငံရေးလောကကိုတင်မဟုတ်ပါဘူးစီးပွားရေးလောကကိုလည်းရိုက်ခတ်ခဲ့တာကတော့ stock ဈေးကွက်တွေကျဆင်းခဲ့တာတွေ့ရပါတယ်ဟောင်ကောင် stock ဈေးကွက်မှာ 1.4 ရာခိုင်နှုန်းရှန်ဟိုင်းဈေးကွက်မှာ 1.3 ရာခိုင်နှုန်းဂျပန်ဈေးကွက်မှာ 0.6 ရာခိုင်နှုန်းနဲ့ဂျာမနီဈေးကွက်မှာ 0.3 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ CNN ကဩဂုတ်လ2ရက်နေ့ကဖော်ပြပါတယ်။ဒါအပြင်ပလိုစီရဲ့ထိုင်ဝမ်ခီးစဉ်ဟာကမ္ဘောဒီးယားမှာပြုလုပ်မဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးနဲ့လည်းတိုက်ဆိုင်ခဲ့ပါတယ်။ဒါကြောင့်လည်းမြန်မာအရေးအဓိကထားဆွေးနွေးဖို့ရှိနေတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးနဲ့အာဆီယံရဲ့ဆွေးနွေးဖက်နိုင်ငံတွေအစည်းအဝေးသတင်းတွေအပေါ်မှာပလိုစီရဲ့ထိုင်ဝမ်ခီးသတင်းတွေကလွှမ်းမိုးနေကြတာတွေ့ရပါတယ်။အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးမှာအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်ရုရှားအပါအဝင်ဥရောပသမဂ္ဂဂျပန်တောင်ကိုရီးယားဩစတြေးလျနယူးဇီလန်နဲ့အိန္ဒိယစတဲ့နိုင်ငံတွေတက်ရောက်ခဲ့ကြတာဖြစ်လို့ဒေတာရင်းရောမြမအရေးအတွက်ပါအရေးပါတဲ့အစည်းအဝေးတစ်ရက်ဖြစ်ပါတယ
်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင်အထည်ပေါ်လိုက်နာခြင်းမရှိတဲ့မြန်မာစစ်ကောင်စီအပေါ်ကိုကျင်မီကိုစရာတို့အပါအဝင်ဒီမိုကရေစီလိုလားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုတေတံပေးကွမြက်တပ်ဖြတ်ပြီးနောက်ပိုင်းမှာအာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းဟာတိတိသားသားသဘောထားတွေပြောင်းလဲလာတာကိုတွေ့ရပါတယ်။အာဆီယံထဲမှာအပွင့်လင်းဆုံးနဲ့ပြတ်သားတဲ့သဘောထားကိုထုတ်ဖော်ပြောကြားလာသူကတော့မလေးရှားနိုင်ငံကြားရေးဝန်ကြီးဆာအီဖာဒင်အဗ်ဒူလာပဲဖြစ်ပါတယ်။တက်ကြွလှုပ်ရှားသူ၄ယောက်ကိုကွမြက်လိုက်တာဟာပားရိုက်ခံလိုက်ရတယ်လို့ပါပဲ။ဆီယာနာပိုင်းတွေဟာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလောင်ပြောင်ရာရောက်တယ်လို့အာဆီယံခေါင်းဆောင်တွေနဲ့အာဆီယံဥက္ကဋ္ဌတို့ကိုမလေးမဆလို့ရရောက်ပါတယ်လို့မလေးရှားနိုင်ငံကြားရေးဝန်ကြီးကကမ်ဘောဒီးယားနိုင်ငံဖနွမ်းပင်မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့ကြောင်း VOE သတင်းမှာဖော်ပြထားပါတယ်။ဒါအပြင်မလေးရှားနိုင်ငံကြားရေးဝန်ကြီးကအခုချိန်ကစလို့နိုဝင်ဘာလထိပ်သီးအစည်းအဝေးမတိုင်ခင်အထိတိုးတက်မှုမရရင်တော့တခုခုကိုစဉ်းစားဆုံးဖြတ်ရလိမ့်မယ်လို့လည်းပြောပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းစစ်ကောင်စီကအကျဉ်းသားတွေကိုထပ်မံကွပ်မျက်မယ်ဆိုရင်မြန်မာနိုင်ငံအပေါ်အာဆီယံရဲ့ချင်းကပ်ပုံပြောင်းလဲလှုပ်ဆောင်ရလိမ့်မယ်လို့လည်းသတိပေးပြောကြားခဲ့တာတွေ့ရပါတယ်။
အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကလည်းမြန်မာနိုင်ငံရဲ့အိမ်နီးချင်းတွေအာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုပြက်ပြက်သားသားသတင်းစကားပါဖို့မျှော်လင့်ပါတယ်လို့လည်းပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာဒီမိုကရေစီအရေးကိုအစဉ်တစိုက်အားပေးထောက်ခံခဲ့တဲ့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကလည်းမြန်မာရေးအာဆီယံရဲ့ဆောင်ရွက်မှုတွေထိရောက်မှုမရှိဘူးဆိုရင်စွမ်းအင်လုပ်ငန်းအပါအဝင်ဆရာနာပိုင်းတွေအတွက်ဝင်ငွေရလန်းတွေကိုအမေရိကန်အစိုးရအနေနဲ့ပိတ်ဆို့တန်းခတ်ရေးယူဖို့တိုက်တွန်းလိုက်ပြီးကွန်ဂရက်လွှတ်တော်ကအခွင့်အာဏာအနှင်းထားတဲ့အတိုင်းစစ်တပ်အပေါ်ဖိအားပေးဖို့နဲ့ဗန်နာရေးအရဖြတ်တောက်ဖို့လုပ်ရလိမ့်မယ်လို့သတိပေးပြောကြားခဲ့တာလည်းတွေ့ရပါတယ
်။ဒီမိုကရေစီလိုလားသူ၄ဦးကိုစစ်ကောင်စီကကွပ်မျက်ပြီးနောက်မှာမြမရေးနဲ့ပတ်သက်ပြီးအမေရိကန်တွေစဉ်းစားပုံပြောင်းလဲလာတာတွေ့ရပါတယ်။အမေရိကန်နိုင်ငံသားရေးမူဝါဒချမှတ်သူတွေအပေါ်ဩဇာကြီးမားတဲ့တင်းတန့်ဌာနတစ်ခုဖြစ်တဲ့ CSIS ရဲ့အချစ်တော်အရှအစီအစဉ်ဒါရိုက်တာGregory Poling ကလည်း Time for Difficult Choices on Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ရေးပါတယ်။အဲ့ဒီဆောင်းပါးမှာ NUCC ရဲ့လုပ်ငန်းစဉ်တွေထင်သလောက်အလုံးမဖြစ်ဘူးဆိုရင်တောင် NUG ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုကထောက်ခံတယ်ဆိုရင်အမေရိကန်အစိုးရအနေနဲ့ NUG ကိုအစိုးရအဖြစ်အသိမှတ်ပြုတင်တယ်။အမေရိကန်အစိုးရကထိန်းသိမ်းထားတဲ့ဒေါ်လာ1ဘီလီယံကိုလည်းပြန်ပေးဖို့ပြင်ဆင်တင်တယ်။အမေရိကန်အနေနဲ့မြမရေးအတွက်ဒေသတွင်းမှာရောနိုင်ငံတကာမှာပါချန်ပီယံအဖြစ်ဥဆောင်လုပ်ကင်တင်တယ်။ဒါအပြင် NUG လက်အောက်က PDF တွေရဲ့ NUG နဲ့လက်တွဲဆောင်ရွက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလက်နက်ထောက်ပံ့တာစစ်တင်နံပေးတာတွေလုပ်တင်တယ်လို့အကြံပြုရေးသားထားတာတွေ့ရကြောင်းပါခင်ဗျာ။
ပြ ီတွင်းနိုင်တင်ဆက်ထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးခဲ့တာပါရှင်။အခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမအေးတနာကျော်ကစူးစီးတင်ပြထားပါတယ်။
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ကျောင်းနိုင်ဆိုတဲ့တော်ရရှင်ရဲ့စာကိုအရင်ဆုံးဖော်ပြပေးကြပါလိမ့်မင်္ဂလာပါ VOE ကိုစာတစ်ခါမှမပို့ဘူးလို့ Messenger ကနေပို့ပေးကြတာရောက်ပါလားမရောက်ဘူးလားအကြောင်းပြန်ပါတဲ့ VOE အဖွဲ့သားတွေအားလုံးစိတ်ချမ်းသာကိုယ်ကျန်းမာခြင်းလူရာဆန္ဒအမြဲဆုံးပြည့်ဝပါစေလို့ဆုတောင်းရင်းနဲ့နေ့စဉ်ထာဝရအားပေးလျက်ပါဆိုပြီးတော့ကိုကျော်နိုင်စာရေးလာပါလိမ့်ရှင်ဟုတ်ကဲ့ကိုကျော်နိုင်ရေးစာရောက်ပါလေအစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဘေကင်းရှင်လဲပါစေလို့လဲဆူတောင်းပေးခြင်းပါလေရွှေညောင်သားလေးဆိုတော့ရင်းနေကြတော့ရှင်ဒီတစ်ခါလဲစာရေးပြန်လာပါလေအားပေးနေကြပါတယ်ဟုတ်ကဲ့သိပါတယ်ဒီတော့ရှင်က
VOE ကျွန်တော်ကအားပေးနေကြပါရေဒီယိုခေတ်ကလေးကဆိုပါတော့ကျွန်တော်အခုထိမှတ်မိနေပါသေးတယ်2004ခုနှစ်တည်းကရွှေပြောင်းလူသားဘဝနဲ့ထိုင်းကိုရောက်ပါတယ်ကျွန်တော်အလုတ်စားလုပ်တဲ့အိမ်ကထိုင်းရဲမှုအိမ်မှာပါနွားချောင်းသားအလုတ်ပါတရရဲမှုကကျွန်တော်ကိုရေဒီယိုတစ်လုံးဝယ်ပေးပါတယ်မြန်မာလိုင်းဆိုတော့ VOA တစ်လိုင်းပဲရတယ်လေအဲ့ဒီတည်းကကျွန်တော်သဘောလဲကျဘ ഹു သုတလည်းရတဲ့ VOA ကိုနားထောင်ပြစ်လာတာပါအခုကျွန်တော်အသက်60ရှိပါပြီနေဝင်အာနာသိန်းနဲ့1962ခုဖွားပါနောက်ပြီး1988ခုတန်းရွှေအာနာသိန်းတော့လဲညဘက် VOA နားထောင်ရင်ခိုးပြီးတော့တိတ်တိတ်လေးနားထောင်ခဲ့ရပါတယ်အခုမြန်မာပြည်မှာတန်းရွှေထက်တာတဲ့မင်းအွန်လိုင်းခေရောက်ပြန်ပြီ VOA ရေ
โอเคပါ1962ခုနှစ်မှာဘွေးဖွားတဲ့တော်ရရှင်1988အာနာသိန်းကာလကောနားထောင်ခဲ့ပြီးအခုနောက်တစ်ခါအာနာသိန်းနဲ့ခင်မှာပါရေဒီယိုလေးနားထောင်ရပြန်ပါပြီဆိုပြီးတော့စာရေးပြောလာတာဖြစ်ပါတယ်မင်္ဂလာပါ VOA ရေကျွန်တော်ကတော့ချင်းပြည်နယ်ပလဝကရခိုင်မျိုးသားတယောက်ပါဆိုပြီးတော့ရေးလာတဲ့ပလဝလူငယ်တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်
VOA ကအကိုအမများအားလုံးကျမ်းမာချမ်းသာပြီးကောင်းသောလူရင်းဆန္ဒအဝဝပြည့်စုံကြပါစေ။ကျွန်တော် VOA ကိုနားဆင်တာ2003ခုနှစ်ကတည်းကအခုဆိုရင်19နှစ်ရှိပါပြီ။ VOA ကိုတခါမှစာမရေးဘူးပါဘူး။အခုပြောစရာအကြံပေးစရာရှိလို့ရေးလိုက်တာပါ။အကြံပေးချင်တာကတော့ VOA ဟာမြန်မာအတန်ဖြစ်တဲ့အတွက်ကြောင့်နေဆွဲကျင်လာတဲ့အခါမြန်မာနေဆွဲကိုထည့်ပေးစေချင်ပါတယ်။ဥမာ2022ခုနှစ်ဇန်နဝါရီ6ရက်ဆိုရင်1383ခုပြာတိုလာဆန်း5ရက်အဲ့ဒီလိုပုံစံမျိုးထည့်ပေးစီခြင်းပါတယ်။အရင်တုန်းကကြင်ညာတဲ့မအေးသနာကျော်ရဲ့စကားပြောကြအောင်လူငယ်ကဏ္ဍကိုကြိုက်ပါတယ်။အခုတော့အဲ့ဒီအစီအစဉ်မလွှင့်တာကြာပါပြီ။နောက်ပြီးတော့မန်းညိုညိုလေးရဲ့မတူတာလေးတွေကိုလည်းသဘောကျပါတယ်။အရင်တုန်းကလွှင့်ပါတယ်။အခုတော့မလွှင့်တော့ပါဘူး။နောက်ဥအောင်ခင်တဲ့ဥကျော်ဆန်သားတို့ရဲ့ဆွေးနွေးခန်းတွေကိုတအားကြိုက်ပါတယ်။နောက်ပြီးတော့တခုပြောချင်တာကတော့အရင်တုန်းကဆိုရင်ရေကာဆိုးရအာဘော်ကိုကြင်ညာတဲ့အခါကြင်ညာပြီးရင်အခုကြားသိရတာကတော့အမေရိကန်ဆိုးရအာဘော်ဖြစ်ပြီးVOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်တယ်ဆိုပြီးတော့ပြောပါတယ်အဲ့ဒီလိုမျိုးပြန်ပြောစီခြင်းပါတယ်နောက်ခါတိုင်းဆိုရင်တနင်္ဂနွေနေ့ည9နာရီမှာမြန်မာပြည်ကပေးစာများအစီအစဉ်ပြီးပြီးချင်းတချင်းတစ်ပုတ်လွှင့်ပေးပါတယ်အခုအဲ့ဒီတချင်းလည်းမကြားရတာကြားပါပြီအဲ့ဒါကြောင့်ဒီတစ်ပတ်တချင်းတစ်ပုတ်လွှင့်ပေးစီလိုပါတယ်မြန်မာပြည်သူပြည်သားအားလုံးအတွက်ထူးဝိန်တင်ရဲ့ Cherry စုံတဲ့ညကိုလွှင့်ပေးစီလိုပါတယ် VOA ကအကိုအမတွေအားလုံးနေကောင်းကျန်းမာကြပါစေ
ဟုတ်ကဲ့ပါဒီပလဝကလူငယ်တော်ရရှင်အခုလိုမျိုးစာပြည့်ပြည့်စုံစုံရေးပြီးတော့အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်အစီအစဉ်တွေကိုဆုံဆုံလင်းလင်းနားဆင်ပြီးတော့တေချာအကြံပြုစာရေးပြောလာတာသူ့ရဲ့စာကိုဖတ်ကြည့်တာနဲ့တည်တာပါတယ်နော်ရက်ဆွဲကိစ္စဒီရက်ဆွဲကတော့ဒီတော်ရရှင်ပြောတာသဘောပေါက်ပါတယ်မြန်မာရက်ဆွဲအင်္ဂလိပ်ရက်ဆွဲနှစ်မျိုးကြီးညာပေးတာနောက်ပိုင်းတော့အခါကြီးရကြီးတွေကလွဲလို့ပြောကြတာတိတ်ပြီးတော့မကြပါဘူး။ဒါကလည်းကျမတို့အစီအစဉ်တင်ဆက်သူတဦးတယောက်ချင်းစီရဲ့ပြောတဲ့ရေးတဲ့ပုံနဲ့ဆိုင်ပါတယ်။
Now, bro, the Nicol may be a bit of a shinny or no concert buying or shady, but pure or ale, power menor, that may be like Bame. American soya avogaro, a avo, pure pigeon, now mave, the American soya avove, surago pure vari, a yenonga pure look cool, pione zeva, the tapio natan civano. Pure di doras and downline at the chin. ကျမဒီတောင်းနဲ့တခြားသူတွေကိုလည်းပြောပြဖို့ပါတယ်ရှင်ကျမတို့အစီအစဉ်ထုတ်လွှင့်တဲ့နေရာမှာအစီအစဉ်သစ်တွေလည်းတင်ဆက်ပေးနေပြီးတော့အချိန်ရလည်းကျက်သွားလို့တခြင်းလေးတွေလွှင့်ပေးတာရထားရတာဖြစ်ပါတယ်ဒါကြောင့်မှာတခြင်းတစ်ပုတ်ဆိုရင်တရင်တစ်ပုတ်နေပါအချိန်ယူပါလေအဲကြောင့်မလို့အဲ့နေရာမှာတရင်တွေကသူတအစီအစဉ်တင်ဆက်ပေးနေပါတယ်နားထောင်ကြည့်ပါဦးရှင်
ကျွန်တော်တို့အစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်တွေကိုနားဆင်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဒီသူတို့ရဲ့ဒီမြေယူဆချက်လေးတွေကိုရေးလာရဲတော့ရှင်းနေရဲ့အစားလေးတစ်စောင်းနှစ်စောင်းကိုလည်းပြောပြပေးခြင်းပါတယ်ကျွန်တော်တို့ဆီကနေပြီးတော့ဆစ်ရာဇဝဲမှုလူမျိုးတုံးတက်ပြတ်မှုနဲ့လူသားမျိုးနွယ်တူပေါ်ကျူးလွန်တဲ့ပြစ်မှုတွေဘလို့အတိတ်ပဲဖွင့် ပဲလို့ထင်တယ်တကယ်လက်တွေ့မှာကဩစာအာနာပါဝါရှိရဲ့အဖွဲ့အစည်းမဟုတ်ဘူးလို့ယူဆပါတယ်လက်တွေ့မှာဆိုရှုတ်ချတာရဲ့တဝင်လွာပေးပို့တာရဲ့အဲ့ဒီအဖွဲ့ရဲ့အိတ်ထက်မပိုပါဘူးဆိုပြီးတော့သူကသူ့ရဲ့တင်ပြရစားချက်ဒီနိုင်ငံတကာရာဇဝတ်မှုတရားရုံးကိုကုလသမဂ္ဂကနေပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်လိုကီဆိုတဲ့တော်ရရှင်ကတော့ တမတို့ဒီကျမ်းမာရေးအစီအစဉ်မှာဟင်းသင်းရွက်တွေပူရောစားပေးဖို့တင်းနေကြတင်ဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သူကတော့မြန်မာနိုင်ငံမှာဟင်းရွက်တွေလက်ဆောင်လို့ထားနိုင်မှုကခက်ပါရဲ့ပူအိုက်တဲ့အတွက်ဟင်းရွက်တွေညှို့ကုန်ပါတယ်တသက်လွတ်တွေစားကောင်းအောင်လုပ်ရတာလည်းခက်တော့ချက်လွယ်တဲ့အသားတွေပဲစားခြင်းကြတယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေကိုဒီအစီအစဉ်ကိုနားဆင် ပါဦးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့ပြည်သူလူထုတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့ဒီစီရေးပရိပခါကြောင့်ကြုံနေရတဲ့ပြည်သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်မင်္ဂလာပါဗျူအီကျွန်တော်ကငွေရုံးကရေဂျိုနဲ့နားထောင်ခဲ့ရသူပါအခုတော့ခေတ်အရာ Facebook ကနေကြည့်ပြီးတော့နားထောင်နေရပါပြီစာကခုမှရေးဘူးပေမဲ့အားလုံးတိအောင်လို့ဖတ်ပြစေချင်ပါတယ်အခုကြုံနေရတဲ့တနင်္ဂနွေခက်ခဲတွေကြားထဲမှာပြည်သူတွေပို့ပြီးတော့ခက်ခဲလာကြတဲ့အကြောင်းရင်းပါ အခုကြုံနေရတဲ့အောက်ခြေလူရန်းစားတွေရဲ့စာဝင်တွေအတွက်စိတ်မကောင်းဖြစ်မိလို့ပါကိုယ်တိုင်လှုပ်လှမဲ့ဖြစ်နေသူမလို့အားလုံးကိုလည်းကိုကျင်းစားပါတယ်စစ်တပ်နဲ့အန်ယူဂျီတို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောရလဲလို့လည်းသိချင်မိပါတယ်ကျွန်တော်တို့ကိုအနာဂတ်ပြောက်အောင်လုပ်ခဲ့တဲ့အတွက်စစ်သား မြင်နိုင်မုန်းပါတယ်အခုလိုကြက်တဲတဲ့ချင်းPDFကပါချင်းချောက်တန်တွေကြားလာတော့PDFတွေကိုပါစိတ်မနာပါရစေနဲ့လို့ပြောပြရစီကျွန်တော်တို့စားဖို့ရုံးကန်နေရတာ
တခါလေကြားမှာရပါဖောက်လာခြင်းစေဖို့တော့မှမရှိပါဘူးအများပြည်သူစားဝတ်နေရခက်ခဲတဲ့အခြေအနေကိုရင်ဖွင့်ရေးသားလာတဲ့သောရရှင်ဖြစ်ပါတယ်ရှင်ရေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာနဲ့ရက်ချင်ပါတယ်เนาะအားလုံးအတွက်ပုံမှန်ကောင်းမှုအဆင်ပြေတဲ့သတင်းပတ်တစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင် မြန်မာ့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ် ဖေးစ်ဘွတ်အသုံးပြုတဲ့သူတွေအနေနဲ့လည်းဗီအိုအီဘမ်ဘစ်နျူးစ်တွေဗီအိုအီမြန်မာပိုင်းရဲ့ဖေးစ်ဘွတ်စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်သလိုဗီအိုအီမြန်မာပိုင်းဖေးစ်ဘွတ်မက်ဆေ့ချာကနေပြောလဲစာရေးဖို့လိုရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအီမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီအိုအီမြန်မာပိုင်း
YouTube ဆာမျက်နှာတို့ကနေပြီးတော့လဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မေးတနာကြောတင်ဆက်နေတဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA မြန်မာပိုင်းရဲ့သတင်းကနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းထဲကသုတအစီအစဉ်မှာကမ္ဘာနိုင်ငံအသီးသီးမှာရှိနေကြတဲ့အလုတ္တမတွေအတွက်ဖွဲ့စည်းထားတဲ့အပြည်ပြည်ဆိုင်ရာအလုတ္တမအဖွဲ့ချုပ် ILO နဲ့ပတ်သက်တဲ့ဗဟုသုတအချက်အလက်တွေကိုသတင်းတွေထဲကသုတအစီအစဉ်မှာမညွညွလွင်ကတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အလုတ်ကိုင်းအခြေအနေဟာ2022ခုနှစ်နှစ်ဝယ်မှာနည်းနည်းလေးပြန်ပြီးဦးမော်လာပေမဲ့2020ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်အမျိုးသားအမျိုးသမီးတသန်းကျော်ဟာအလုတ်လက်မဲ့ဖြစ်နေသေးပဲဆိုတဲ့အစီရင်ခံစာကို ILO ကမ္ဘာအလုတ်သမားကြီးရအဖွဲ့ချုပ်ကြီးကထုတ်ပြန်တဲ့သတင်းထွက်ပေါ်ခဲ့ပါတယ်အဲ့ဒီသတင်းတွေက ILO ဆိုတာဘယ်လိုအဖွဲ့အစည်းမျိုးလဲဆိုတာကိုကြည့်မယ်ဆိုရင်တော့ကမ္ဘာနိုင်ငံအနှံ့ကအလုတ်သမားတို့အားလုံးရဲ့အရေးကိုအဓိကထားပြီးအစိုးရတွေအလုတ်ရှင်တွေအလုတ်သမားတွေပူးပေါင်းညှိနှိုင်းလှုပ်ဆောင်နိုင်ကြဖို့အတွက် International Labor Organization ILO ဆိုတဲ့အပြည်ပြည်ဆိုင်ရာအလုတ်သမားရေးရာအဖွဲ့ကြီးကို1919ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါILO ဟာကမ္ဘာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အလုပ်သမားရေးရာဆိုင်ရာအကြီးဆုံးအေဂျင်စီအဖွဲ့ကြီးတစ်ခုလည်းဖြစ်ပါတယ်။ဒီအဖွဲ့အစည်းကြီးရဲ့ထူးခြားချက်ကအလုပ်သမားအရေးအဓိကထားဆောင်ရွက်နေတဲ့အလုပ်သမားအဖွဲ့ဖြစ်ပေမဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အလုပ်သမားကိုယ်စားလှယ်တွေသာမကအလုပ်ရှင်နဲ့အစိုးရတွေကပါထဲထဲဝင်ဝင်ပါဝင်ကြရတာဖြစ်ပါတယ်။ဒီလိုအစိုးရအလုပ်ရှင်အလုပ်သမားစတဲ့သုံးဘက်စလုံးပါဝင်ပြီးအလုပ်သမားတွေရဲ့စံသတ်မှတ်ချက်အခွင့်အရေးအမျိုးသားအမျိုးသမီးအလုပ်သမားတွေအားလုံးအတွက်ကောင်းမွန်တဲ့လုပ်ငန်းခွင်စီမံစည်းကမ်းတွေသတ်မှတ်ပေးနိုင်ဖို့အဓိကထားလှုပ်ဆောင်ကြရတာပါ ILO မှာစုစုပေါင်းအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံရှိပြီးအဲ့ဒီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလည်းဖြစ်ကြပါတယ်ILO မှာ governing body လို့ခေါ်တဲ့အရေးအပါဆုံးအုပ်ချုပ်မှုအဖွဲ့ရှိပြီးအဲ့ဒီအုပ်ချုပ်မှုအဖွဲ့ကိုအစိုးရကိုယ်စားလှယ်28ဦးအလုပ်ရှင်ကိုယ်စားလှယ်14ဦးအလုပ်သမားကိုယ်စားလှယ်14ဦးစုစုပေါင်းအဖွဲ့ဝင်56ဦးနဲ့ဖွဲ့စည်းထားပါတယ်။ဒီထဲကအစိုးရအဖွဲ့ဝင်10ဦးနေရာမှာဆက်မှုနိုင်ငံကြီးတွေဖြစ်ကြတဲ့ Brazil, တရုတ်, ပြင်သစ် Germany, India, Italy, Japan,Russia, UK နဲ့ American ပြည်အောင်စုတို့ကအမြဲတမ်းကိုယ်စားလှယ်တွေဖြစ်ပါတယ်။ဂျန်နဲ့နေရာတွေအတွက်ကတော့ဂျန်နဲ့အဖွဲ့ဝင်နိုင်ငံတွေတဲက3နှစ်တစ်ကြိမ်မဲပေးရွေးချယ်ကြပါတယ်။အလုပ်ရှင်နဲ့အလုပ်သမားကိုယ်စားလှယ်တွေကိုတော့တဦးချင်းစီရဲ့အရေးအချင်းပေါ်အကဲဖြတ်ပြီးကိုယ်စားလှယ်အဖြစ်ရွေးချယ်ကြတာပါ။ILO ရဲ့အုပ်ချုပ်မှုအဖွဲ့ကိုညွှန်ကြားရေးမှူးချုပ်ကဦးဆောင်ရပါတယ်။အုပ်ချုပ်မှုအဖွဲ့ဟာနှစ်စဉ်မတ်လဇွန်လနဲ့နိုဝင်ဘာလတစ်နှစ်ကို3ချိန်တွေ့ဆုံပြီး ILO ရဲ့မူဝါဒကိစ္စတွေ ILC လို့ခေါ်တဲ့ International Labor Conference ကြီးအတွေ့အစီအစဉ်ရေးဆွဲတာတွေဘတ်ဂျက်ရေးဆွဲစီစဉ်ရတာတွေညွှန်ကြားရေးမှူးချုပ်ရွေးချယ်ရတာတွေစတဲ့အကြောင်းအရာတွေကိုလှုံ့ဆော်ကြပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့အစိုးရနဲ့အလုပ်ရှင်တွေအပြင်ဘယ်လိုအဖွဲ့အစည်းမျိုးကမဆိုအလုပ်သမားတွေအပေါ်တရားဝင်သတ်မှတ်ထားတဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိခဲ့မယ်။အထမအလုပ်ခိုင်းစေတာတွေ၊ကလေးအလုပ်သမားခိုင်းစေမှုတွေ၊လုပ်ငန်းဝန်ဆိုင်ရာမတရားလုပ်ဆောင်မှုတွေရှိခဲ့မယ်ဆိုရင် ILO ကိုအခွင့်အရေးချိုးဖောက်ခံရသူတွေကတိုင်ကြားနိုင်ပြီး ILO ကတိုက်ရိုက်အရေးယူအပြစ်ပေးတံခတ်မှုတွေမလုပ်ဆောင်နိုင်ပေမဲ့ကုလသမဂ္ဂကတဆင့်ကျူးလွန်မှုတွေပြုလုပ်တဲ့သက်ဆိုင်ရာအစိုးရအလုပ်ရှင်နဲ့အဖွဲ့အစည်းတွေအပေါ်အရေးယူမှုတွေအစဉ်အဆက်ပြုလုပ်နိုင်ပါတယ်အဲလိုရဲ့ရုံးချုပ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိပြီးကမ္ဘာအနှံ့ကနိုင်ငံပေါင်း108နိုင်ငံမှာလည်းဝန်ထမ်းပေါင်း3400နီးပါးနဲ့လုပ်ငန်းအစီအစဉ်ပေါင်း1900နီးပါးကိုဆောင်ရွက်နေကြတာလည်းဖြစ်ပါရဲ့ရှင်
မညညလွင်တင်ဆက်ထားတဲ့သတင်းတွေကတူတာအစီအစဉ်ကိုကြားခဲ့ရတာပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာကမ္ဘာအရှိဆုံးတော်တာအစားညပေါင်ပေါင်းကြီးတစ်ခုကိုဖန်တီးခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့အပူတန်ခံနေရတဲ့အိမ်မွေးတိရစ္ဆာန်ကလေးတွေအတွက်ခန္ဓာကိုယ်မှာဝှစ်ဆင်လို့ရတဲ့ဘက်ထရီပန်ငါလေးတွေကိုဖန်တီးလိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ပြထားပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာကမ္ဘာအရှိဆုံးတော်တာအသားညံပေါင်မှုကြီးတစ်ခုကိုဖန်တီးခဲ့ပါတယ်။၁၈ကြိမ်မြောက်ကျင်းပတဲ့တော်တာအသားညံပေါင်မှုပြပွဲပြန်ပွဲမှာဖန်တီးခဲ့တာဖြစ်ပြီးတော့242ပေကျော်ရှိတဲ့ဒီအသားညံပေါင်မှုကြီးကိုပွဲလာတဲ့သူတွေကိုကြွမှုခဲ့ပါတယ်။ဒီပွဲမှာပါဝင်တဲ့အသားညံပေါင်မှုရောင်းသူစီးပွားရေးလုပ်ငန်းရှင်တွေကပူးပေါင်းဖန်တီးခဲ့ကြတာဖြစ်ပြီးတဆိုင်ချင်းစီကကိုယ်နဲ့သက်ဆိုင်တဲ့အပိုင်းကိုကိုယ်စိတ်ကြိုက်ကိုယ်ပိုင်အရသာမျိုးအတွက်ဖန်တီးခဲ့ကြတာပါ။ဒီကမ္ဘာအရှိဆုံးအသားညံပေါင်မှုကြီးကိုဖန်တီးတဲ့နေရာမှာနောက်ထပ်ချိုးသွားတဲ့စံချိန်တစ်ခုကတော့အမြင့်ဆုံးစံချိန်ဖြစ်ပြီး1မိနစ်90စက္ကန့်အတွင်းမှာဖန်တီးနိုင်ခဲ့ကြတာပါ။အခုပွဲမျိုးဟာတော်တာဆိုင်တွေအတွက်ကြီးညာဖို့နဲ့အမြင့်အဆုံးတွေဖန်တီးဖို့အခွင့်အရေးပဲဖြစ်ပါတယ်ရှင
်။ဂျပန်နိုင်ငံမှာအပူဒဏ်ခံနေရတဲ့အိမ်မွေးတိရစ္ဆာန်လေးတွေအတွက်ခန္ဓာကိုယ်မှာဝစ်ဆင်လို့ရတဲ့ဘက်ထရီပန်ကာလေးတွေဖန်တီးလိုက်ပါတယ်။အမွေးထူတဲ့ခွေးလေးတွေအတွက်လူရည်ဒီမှာအေးမြစီဖို့တူချိုမျိုးကအချုပ်ဆီယာမနဲ့တလေးဆန်ဆေးကုဆီယာဝင်တွေပူးပေါင်းဖန်တီးခဲ့တာပါဘက်ထရီစွမ်းအင်သုံးပန်ကာလေးတွေဟာ3အောင်စလောက်ပဲလေးပြီးတော့ခွေးလေးတွေဝစ်ဆင်တဲ့အင်ဂျီမှာတက်ဆင်ထားတာပါဒီဝစ်ဆုံဟာ size 5မျိုးရှိပြီးတော့တစ်ခုကိုအမေရိကန်ဒေါ်လာ84ဒေါ်လာနဲ့ရောင်းချတာပါသူ့ခွေးကလေးလူရည်ဒီမှာအပြင်ထွက်လမ်းလျှောက်တိုင်းအပူကြောင့်ပင်မနွမ်းနေနေရဟုမြင်ရပြီးတခြားအပြင်မှာအလုံးလုံးတဲ့ဆောက်လုပ်ရေးလုပ်သားတွေဝစ်ဆင်တဲ့လေးပေးနိုင်တဲ့ဝစ်ဆုံမျိုးကနေဒီဝစ်ဆုံတွေကိုဖန်တီးဖို့စိတ်ကူးရခဲ့တာလို့တီထွင်သူ Sweet Mommy အထယ်ချုပ်ပိုင်ရှင် Ray Uzawa ကပြောပါတယ်ဇူလိုင်လမှာစတင်ဖန်တီးခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့အမှားစာ100လောက်ရထားပါပြီခင်ဗျာ
ဒုတိယကျက်စီးပြီးထိမ့်ချုံမောင်းနေနိုင်တဲ့ကမ္ဘာအကြီးဆုံး Exoskeleton စိတ်ရည်တရုပ်ကိုကနေဒါနိုင်ငံသားစက်မှုအင်ဂျင်နီယာလည်းဖြစ်တဲ့အနုပညာရှင်တယောက်ကဖန်တီးလိုက်ပါတယ်။ဂျိုနာသန်ချစ်ပတ်ဟာဒီစက်ရုပ်ကြီးကိုဖန်တီးဖို့အနည်း20ကြာကြိုးစားခဲ့ရတာပါ။ဒီစက်ရုပ်ကြီးဟာကီလိုဂရမ်4000ကျော်လေးပြီးတော့မြင်းကောင်ရည်200အားရှိပါတယ်။အမြင့်10ပေရှိပြီးလူတစ်ယောက်ရဲ့စွမ်းအားထက်အဆ50ပိုကြီးပါတယ်။ဒီ Exoskeleton စက်ရုပ်ကြီးကိုကမ္ဘာအကြီးဆုံး6000 4000ထောက်စက်ရုပ်ကြီးအဖြစ်လဲဂင်းနေကမ္ဘာမှတ်တမ်းစာအုပ်ကမှတ်တမ်းတင်ချပါတယ်။ဒီစက်ရုပ်ကြီးကိုမိုင်းတွင်းတွေတူးတဲ့နေရာစိုက်ပျိုးရေးသဘာဝဘေးအန္တရာယ်ကူညီကယ်ဆယ်ရေးနဲ့တစ်တောလုပ်ငန်းတွေအပါအဝင်နေရာစုံမှာသုံးနိုင်ဖို့ရည်ရွယ်တယ်လို့တီထွင်သူထစ်ပတ်ကပြောပါရရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပူပြင်းတဲ့နေရာဒီကိုကျော်ဖြတ်နိုင်ဖို့အတွက် cheese ဒိန်ခဲထည့်ထားတဲ့ vodka martini ဖြောရခါတစ်မျိုးကိုဖန်တီးလိုက်ပါတယ် Belvita တစ်စိတ် cheese ထည့်သွင်းထားပြီးတော့ဖန်ကွက်နှခမ်းမှာချီးဆွေစမ်းထားတဲ့ဒီဖြော်ရည်ကိုဒိန်ခဲအစာသွတ်ထားတဲ့တန်လွင်သီးနဲ့အခွန်မာဗယ်ဗီတာဒိန်ခဲအလုံးတွေနဲ့ပူးတွဲသုံးဆောင်နိုင်တာပါမာတီနီထဲမှာဒိန်ခဲထည့်ဖြော်ထားတဲ့အတွက်ညွန်စရာလို့ထင်ရပေမဲ့လည်းတကယ်တမ်းမှာတော့အရသာရှိပြီးလူကိုလန်းဆန်းစေတယ်လို့ဒီဖြော်မကာကောက်တေးကိုဖန်တီးခဲ့တဲ့ BLT စားတောက်ဆိုင်အုပ်စုညွှန်ကြားရေးမှူးပေါ်ဂျီယိုကပြောပါတယ်အခုလိုကောက်တေးအသစ်ကိုဗယ်ဗီတာတစ်စိတ် cheese ထုတ်လုပ်သူတွေနဲ့BLT စားတောက်ဆိုင်အုပ်စုတို့ကပူးပေါင်းဖန်တီးခဲ့တာဖြစ်ပြီးဆယ်လကြာအမျိုးမျိုးစမ်းသပ်ခဲ့ရတာပါ Beltini လို့နာမည်ပေးထားတဲ့ဒီကောက်တေးဖြော်ရမကာကိုအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့ BLT စားတောက်ဆိုင်တချို့မှာရနိုင်ပြီးတော့ညနေ9နိုင်ကနေ8နိုင်အတွင်းမှာယူတောက်သုံးနိုင်ပါတယ်ခင်ဗျာ
ကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချတဲ့မခင်ဖြူတွေတို့ကတင်ဆက်တော့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် Jabari internet, Bema Sam Yanaboga, Emi Drenwa, Dow United Niago Yoshibari. Few in your mind, Bema Sam Yanamasrin, Drinne Ama, when some mumias recounts in a Nazi Emi Drenwa Sure, Sada Le Drino, Egani Pro Emi Drenwa, Dow United Mari. Now to Nigaro, Few in your mind, email Lisa, Bermi said viewingnews.com. Tamamohile, Few in your mind, Facebook Messenger Anipro, go your email Lisa go Jepo Lipano. Email is a good data, now Yipo Rolovari. Nays in the Ninatin, Pope in the Emi Drinoga, Drinals in the Drinjin to go to Zutizide, Yashi, now on Lucy and Pete Hawaii. View a beat that red Drinigo, Radio Yumin that channel, Internet Ogani, Yapo Binivari.
View in your mind, seizing or separate tolling the valley. Fiore America Ataya Nyapa Season Negro American Pidang Sumiro Washington DC Gane Diet Tolinaba Line Don Midana Sanga Thompson and Nasa Tugane Payuna Sinemare VOA Nation TV Tren Law Season Re Tren Passing TV Magazine Season Re Pirin Video Tren Samane Setwe Mimia Chetugurama Nangargane Dita Ringa Tu Chare Nangaye Anupinane Lumuye Saya Simu Zazia Tren Samane Setwe Mimia Chetugu VOA Internet Samina Pide Bamish.VOA news.com
မှာအလို့ရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ဒါအပြင်
ဒီမှာကြတဲ့ကိုစူပါမန်တောင်ဖြစ်ရှင်းနိုင်မှုလို့မြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်ကစနေနေ့မှာဝင်ခံလိုက်ပါတယ်။အာဆီယံကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်9ရပ်ဟာတိုးတက်မှုမရှိဘူးလို့တောက်ကြနေကထုတ်ပြန်ချက်မှာအာဆီယံကပြောပါတယ်။ရေတို့ပါတိုးတက်မှုရရှိဖို့မျှော်လင့်ချက်နေသွားကြောင်းမြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်ပရော့ဆိုခုံးကစနေ ပါမြန်မာမှာဖြစ်ပေါ်နေတဲ့ပဋိပက္ခမျိုးကိုဆွေးနွေးညှိနှိုင်းမှုနှစ်ပေါင်းများစွာကြာနိုင်ပါတယ်မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်ကနှစ်ခါပဲသွားပြည်အောင်နဲ့တချို့လူတွေကစိတ်မရှိတော့ပဲအကျိုးရလဒ်ကိုတောင်းဆိုကြပါတယ်လို့ Prak ဆုတ်ခုံးကပြောသွားပါတယ်မြန်မာစစ်တပ်ကအုပ်ချုပ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာရေးအာဆီယံအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုဂျပန်အစိုးရကပံ့ပိုးပေးသွားမယ်လို့ဂျပန်နိုင်ငံသားဝင်ကြီးယိုရှိမာဆာဟာယာရှိကကမ္ဘောဒီးယားဝင်ကြီးချုပ်ဟွန်ဆောင်ကိုမနေ့စနေနေ့ကပြောကြားလိုက်ပါတယ်။နိုင်ငံသားဝင်ကြီးဟာယာရှိဟာဝင်ကြီးနဲ့ဟန်ဆန်ဟွန်ဆန်နဲ့ဖနောင်းမင်မျိုးတော်မှာတွေ့ဆုံခဲ့တာပါ။စစ်ကောင်စီကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူ၄ဦးကိုကွပ်ပြက်လိုက်တဲ့လောက်ရတဲ့ပတ်သက်လို့ဂျပန်အစိုးရအနေနဲ့အထူးပဲစိုးရိမ်ပူပန်မိတယ်ဆိုတာကိုဝင်ကြီးချုပ်ဟွန်ဆန်နဲ့ဖနောင်းမင်မျိုးမှာတွေ့ဆုံစဉ်ပြောကြားခဲ့တယ်လို့ဂျပန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံရဲ့ကန့်သက်ချက်မရှိကူညီထောက်ပံ့မှုတွေကိုကျေးဇူးတင်ကြောင်းပြောကြားတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေတွေတိုးတက်ပြောင်းလဲလာအောင်ဂျပန်နိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ဟွန်ဆန်ကပြလဲပြောကြားခဲ့ပါတယ်။ယူကရိန်းကသီးနှံတင်လာတဲ့တင်မောလေးစင်းကိုပူတက်ပေါင်းစပ်ညီနိုင်ရေးစင်တာကဖွင့်ပြလိုက်ပါတယ်။ယူကရိန်းကနေထွက်လာတဲ့တင်မောတွေဟာတရုတ်၊အီတလီနဲ့တူရကီကနေရာနှစ်နေရာကိုဥတီသွားနေကြပါပြီ။ယူကရိန်းမှာကုန်သွားတင်မှုအတွက်၅ဆင်းမြောက်တင်မောကိုလည်းခွင့်ပြုလိုက်ပါတယ်။ယူကရိန်းဟာစစ်နာရိတ်ခါအတွက်အရေးကြီးတဲ့အရင်းမြစ်ဖြစ်ပြီးပင်လယ်ရေပြင်ကိုပင်လယ်နဲ့ရေပြင်ကိုရုရှားကထိန်းချုပ်လိုက်တဲ့အတွက်ကမ္ဘာစစ်နာရိတ်ခါဇင်းနှုန်းတွေကြီးမြင့်သွားခဲ့ရတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာဖရိကတိုက်၃နိုင်ငံခီးစဉ်ပထမဆုံးခီးတစ်ထောက်ဖြစ်တဲ့တောင်အာဖရိကကိုရောက်ရှိသွားပါပြီ။တောင်အာဖရိကအပြင်ကွန်ဂိုနဲ့ရဝမ်ဒါနိုင်ငံတွေကိုလည်းဝန်ကြီးဘလင်ကင်ကသွားရောက်မှာဖြစ်ပါတယ်။
တဲ့အချင်းချက်ကိုဦးတင်မောင်တန်းကကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရမှုကတော့ကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ Cornelius Dana နဲ့ Dina Tian Wang တို့ဖြစ်ပါတယ် VOA American အတန်ရဲ့ညဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိ line to meter 32 kHz 9383နဲ့9383ည line to meter 57 kHz 9885နဲ့ line lambda 190 kHz 3905တို့ကနေထုတ်လင်းခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှောင်းလာပါ
This program has come to you from the Voice of America, Washington.